ရန်ကုန်ကနေကချင်းပြည်နယ်လိုင်စာအထိကချင်းပြည်နယ်ငင်းချမ်းရရှိရေးအတွက်ရည်ရွယ်ချက်နဲ့ခရီးရှည်ချီတက်လမ်းလျှောက်နေတဲ့အဖွဲ့ဟာမုံရွာကအဖွဲ့နဲ့ပေါင်းပြီးတော့အဖွဲ့ဝင်အင်အား130နဲ့ဆက်လက်ချီတက်လမ်းလျှောက်လည်ရှိနေကြပါတယ်။စကိုင်းတိုင်းကသာခဲနဘာမှာမနေ့ကညအိတ်ရန်နာပြီးနဘာကနေမနေ့ကကချင်းပြည်နယ်မိုးညွှင်မြို့တဲကိုဝင်ရောက်နေပြီးတော့ဆယ်မိုင်ရွာသစ်မှာဒီကနေ့ညနေညအိတ်ရန်နာမယ်လို့လည်းပဲအဖွဲ့ဝင်ကိုရန်နိုင်ထွန်းက RFV ကိုပြောပါတယ်။အခုလမ်းလျှောက်ကြည့်တဲ့နေတဲ့ဖွဲ့ဝင်130အနည်း10ဦးဟာအမျိုးသမီးတွေဖြစ်ကြပြီးတော့2ဦးကတော့သီလရှင်တစ်ပါးဖြစ်ပါတယ်။ဖွဲ့ဝင်တွေရဲ့ကျမ်းမာရေးခြေနေနဲ့ပတ်သက်ပြီးတော့လည်းပဲကိုရန်နိုင်ထွန်းကအခုလိုပြောပါတယ
်။ဖွဲ့ဝင်ရဲ့ကျမ်းမာရေးခြေနေကကျွန်တော်တို့ဒီဖွဲ့ဒီ AC ရောခေါင်းဆောင်တယောက်ဖြစ်တဲ့ကိုအောင်မင်းနိုင်ရဲ့ကိုမိုးထီရဲ့နောက်ဦးရင်းတစ်ပါးဖြစ်တဲ့ဦးရင်းပေါက်ဖို့ရဲ့လောလောဆယ်ကျွန်တော်တို့စေယုံတင်ထားရပါတော့ခင်ဗျာ။သူတို့ရဲ့ကျမ်းမာရေးခြေနေတော့လက်ရှိစေယုံကနေပြီးတော့စစ်ဆင်းနေကြပါခင်ဗျာ။
ကိုရနိုင်ထွန်းတို့ရန်ကအဖွဲ့နဲ့မိတ်တီလာမှာဆုံခဲ့တဲ့မြင်းကြံအဖွဲ့ကတော့ရာဝတီရှေ့ဘက်ချမ်းကနေလိုင်ဇာထီကိုခြိတက်နေတယ်လို့လည်းပဲပြောပါတယ်အဖွဲ့ဝင်အင်အားကတော့20ကန့်ရှိမယ်လို့လည်းပဲကိုရနိုင်ထွန်းကဆိုပါတယ်ကချင်ဒုက္ခတွေအတွက်လန်ခီချောက်မှာပြည်သူလူထုကပေးလှူကြတဲ့အလှူငွေတွေနဲ့ပတ်သက်လို့လည်းပဲကိုရနိုင်ထွန်းကအခုလိုပြောပါတယ
်လူငွေအနေနဲ့ကတော့ကျွန်တော်တို့မှာ184သိန်းကျော်ကျော်ရှိပါပြီခင်ဗ
ျအခုရောက်ရှိနေတဲ့ခီးစဉ်အထိထူးခြားချက်တွေနဲ့ပတ်သက်လို့လည်းပဲကိုရန်နိုင်ထွန်းပြောသွားတာကတော့
ဟုတ်ကဲ့ကချင်ပြည်နယ်ရဲ့ရောက်တဲ့အခါမှာဟိုကျွန်တော်တို့ထူးခြားချက်တွေရှိပါတယ်ကချင်ပြည်နယ်လုံခြုံရေးကိုအထူးပြုဆက်ယူနေရတယ်ကျွန်တော်တို့ဒီတပ်မတော်သားတွေဟိုဒီတပ်မတော်စစ်သားအုပ်ကြီးတွေကိုကျွန်တော်တို့လမ်းနဲ့ရှောက်မှာတွေ့ခဲ့ရတယ်ဟိုသူတို့တွေကဒီသူတို့တာဝန်ယူတဲ့နေရာကနေချက်လာပြီးတော့ကျွန်တော်တို့မြင်အောင်လာပြီးတော့ကျွန်တော်တို့လက်ပြနှုတ်ဆက်တာတွေကျွန်တော်တို့ခဏခဏကိုကြုံရပါတယ်ခင်ဗျဟိုနောက်တစ်ခုကပါလဲဆိုတော့ RFA ကျေးဇူးတင်စကားလေးပြောချင်လို့ပါခင်ဗျ။ဟိုပြည်သူတွေကကျွန်တော်တို့ဘယ်ရောက်နေပြီလဲဆိုတာကိုကကျွန်တော် RF အဓိကသာပြီးတော့နားဆွနေတာဖြစ်ပါတယ်ခင်ဗျ။အဲ့တော့ဟိုကျွန်တော်တို့သွားရလမ်းတောက်ရှောက်မှာ RFA ကအဓိကဒီပေးလို့ဖြစ်နေပါတယ်။အဲ့တော့ရဲဟိုကျေးဇူးတင်အကြောင်းပြောချင်တာပါခင်ဗျ။
ဒီကနေ့ညနေမှာတော့ KNI ထွန်းတို့ရဲ့ငင်းကြိုင်းခရီးရှည်လမ်းလျှောက်အဖွဲ့ဟာမိုးကျင်းမြို့နယ်တဲကဆယ်မိုင်ရွာသစ်မှာခရီးတစ်ထောက်ညအိတ်ရန်သားမှာဖြစ်တယ်ဆိုတဲ့အကြောင်းစင်ခံတင်ပြလိုက်ပါရခင်ဗျာ